ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမြန်မာအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ UNSC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ KNO ကချင်လူမျိုးရေးအဖွဲ့တို့ကအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့တိကျစီကြေညာချက်တွေထုတ်ပြန်ကန့်ကွက်လိုက်ကြပါတယ်။အခုတိုက်ပွဲတွေဟာတိုင်းရင်းသားနယ်မြေတွေအတွင်းမြန်မာတပ်မတော်ကနယ်မြေကျူးကျော်ထိုးစစ်ဆင်မှုတွေကြောင့်ဖြစ်ကြောင်းတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေသခံပြည်သူထောင်ပေါင်းများစွာဟာထိခိုက်ဒဏ်ရာရတာ၊အိုးအိမ်ဆွန့်ခွာထွက်ပြေးရတာတွေအပြင်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေကြကြောင်းဒါကြောင့်ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်း UNFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ KNU ကချင်လူမျိုးရေးအဖွဲ့ရဲ့ကြေညာချက်မှာတော့နေပေါင်း60ကျော်ကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ကျင်းပတဲ့21ရာစုပင်လုံညီလာခံကိုတခြားလက်နက်ကိုင်တိုင်းရင်းသားအဖွဲ့များနီးတူ KNU အနေနဲ့တက်ရောက်ခဲ့ပြီးနိုင်ငံသဘောဒါနဲ့ဖက်ဒရယ်စနစ်အခြေခံမှုတွေကိုတင်ပြခဲ့တဲ့အကြောင်းဒါပေမဲ့21ရာစုပင်လုံညီလာခံကျင်းပဖို့စီစဉ်နေတဲ့ကာလအတွင်းမှာပဲ KIA တပ်ဖွဲ့တွေကိုမြန်မာတပ်မတော်ကလေကြောင်းအောက်ကအပါအဝင်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြောင်းပြည်တွင်းစစ်ပြဿနာကိုအစိုးရကနိုင်ငံရေးနည်းလမ်းနဲ့အပြေရှာနေတဲ့အချိန်တပ်မတော်ကအဲ့ဒီလိုတိုက်ခိုက်တာဟာစစ်မှန်တဲ့ညဉ့်ညံ့ရေးဖြစ်စဉ်ပေါ်ထွန်းလာရေးကိုဖျက်ဆီးနေခြင်းဖြစ်ကြောင်းဒါကြောင့်လည်းလက်ရှိလှုပ်ဆောင်နေတဲ့တပ်မတော်ရဲ့ထိုးစစ်ဆင်တိုက်ခတ်မှုတွေကြောင့်ထွက်ပေါ်လာမဲ့နောက်ဆက်တွဲစိုးကြိုးအားလုံးကိုမြမတက်မတော်ကသာတာဝန်ယူရမှာဖြစ်တဲ့အကြောင်း KIO ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်